ကမ္ဘာကယောဂါကိုဗစ် -19 အမေရိကန်ပြည်ထောင်စုတဝန်ကူးစက်ပြန့်နှံ့မှုတွေဖြစ်လာချိန်ပြည်내အသီးသီးမှနေထိုင်နေကြတဲ့မြန်မာတွေဘွားအမေရိကန်နိုင်ငံသားတွေရင်ဆိုင်တွေ့ကြုံနေရတဲ့နေ့စဉ်လူနေမှုဘွားစိန်ခေါ်မှုအတွေ့အကြုံတွေကိုစုစည်းပြီးတော့ပြောပြပေးချင်ပါတယ်။အခုဆိုရင်တော့တရုတ်နိုင်ငံဝူဟန်ကနေတဆင့်စတင်ပြန့်ပွားခဲ့လို့ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်လာတဲ့ကမ္ဘာကယောဂါကိုဗစ် -19 ကူးစက်ခံရတဲ့နိုင်ငံပေါင်းက195နိုင်ငံအထိဖြစ်လာပြီးကမ္ဘာတဝန်းလူပေါင်း 38,000 ကျော်ကူးစက်ခံနေရတာဖြစ်ပါတယ်။ဒီရောဂါကြောင့်သေဆုံးသူကတော့စုစုပေါင်း 16,500 ကျော်ရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှာတော့ရောဂါကူးစက်ခံရသူပေါင်း 46,000 ကျော်နဲ့သေဆုံးသူက980ကျော်ရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေစဉ်းစားထားရပြီးဒီလိုအခြေအနေမှာရောဂါကူးစက်ခံရနိုင်ခြင်းအန္တရာယ်တွေကလည်းတိုတေကာကွယ်တဲ့အနေနဲ့လူထူထပ်တဲ့နေရာတွေကိုမသွားကြဖို့လူတွေမစုဝေးကြဘူးတက်ဆိုင်ရာပြည်내အာဏာပိုင်တွေကညွှန်ကြားနေပါတယ်။ကမ္ဘာကယောဂါကိုဗစ် -19 ဖြစ်ပွားနေချိန်အမေရိကန်ပြည်ထောင်စုမှာနေ့စဉ်လူနေမှုဘဝအပြောင်းအလဲစိန်ခေါ်မှုအခက်အခဲတွေများစွာရှိပါတယ်လို့မြန်မာ့ဝင်ဘွားအမေရိကန်နိုင်ငံသားတွေကပြောပါတယ်။ယောဂါကူးစက်မှုတည်ဆုံမှုတွေမြင့်တက်လာတဲ့နယူးယောက်မြို့ဘရုတ်ကလင်ရဲ့ရှစ်ချက်ဘီကကိုဝင်းနိုင်ထွန်းကကိုဗစ်ယောဂါလက္ခဏာနဲ့ဆင်းတဲ့ပုံစံမျိုးသူနေမကောင်းဖြစ်လာလို့သူမှာယောဂါပိုးရှိမရှိအရေးပေါ်စေကူတာစစ်ဆေးမှုခံယူခဲ့ရတဲ့အခြေအနေပြောပြပါတယ်
။လုံးဝလည်းပေါ့နော်ဆိုစပုံးရင်းလေး။ညကျွန်တော်မတော်ဘူးအလုပ်ကိုလေ။အဲ့တော့14ရက်နေ့မနေ့မှာအဲ့ရလို့နေကြောင်းကနားပါလေ။နေကြောင်းကနားလာပြီးတော့6ရက်ပြီဆိုတော့ကျွန်တော်ဟို emergency နဲ့ CDR 311ကိုခေါ်လိုက်တာပေါ့နော်။ခေါ်လိုက်တော့သူကနေပြီးတော့ပြည်တော်က operator နေပြီးတော့ညောင်း help in hospital corporation ကိုချိန်ပြီးအဲ့ရနေပါတဲ့ဆိုင် covid hotline ကိုချိန်ပြီးတော့ကိုယ်ကိုချိန်တော့မရှိဘူး shortness of breath တက်ချိန်မွာတာမဖြစ်သေးဘူးဆိုတော့လည်းကျွန်တော် mild symptom ပဲဆိုရင်မှ14ရက်ထိခိုက်တယ်ကျွန်တော်နေခင်းလောက်ကြာတော့ကျွန်တော်က shortness ပဲရှင်းလာတယ်တက်ချိန်မွာအောင်ဖြစ်လာဆက်နေပြီးမှကျွန်တော်ကအလေးစားဆုံးတော့ကျွန်တော်ရဲ့ group ကဒီရှိဆက်နေတဲ့နေတာ stay area ကြီးဆောက်ရှူး try to test site တော့ရွေးလိုက်တာပေါ့
okay
ဆင်းလိုက်အဲ့ပိတ်မဆောင်ပါဘူးဟုတ်ချက်ချင်းလိုက်ဒီကတော့ဒီကမဖွင့်ခိုင်းဘူးလေ။ကောင်းပါပြီ။အဗီဒီယိုထောက်ပြရတယ်။တကောက်ကိုနည်းနည်းဖွင့်ခိုင်းပြီးတော့ခေါင်းလေးကိုတကောက်သူ့အတန်းနဲ့ချစ်ယူပြီးတော့ပါ။အဲပြန်ခိုင်းလိုက်စစ်ပရက်ဆာကိုသူ့လို message နဲ့ပို့ပါတယ်။ negative ဆိုတော့
သူ့မှာ covid-19 ရောဂါကူးစက်ခံရမှုမရှိပါဘူးဆိုတော့ negative အဖြေထွက်လာပေမဲ့လို့နေမှာပဲတီးခြားခွဲနေထိုင်နေရသေးဖြစ်ပြီးတော့သူ့နေစဉ်ဝေဝေရနိုင်တဲ့လုပ်ငန်းခွင်တွေရပ်နှားသွားလို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းပြောပြပါတယ
်။ဆင်းရဲပတ်သက်ပြီးတော့အဓိကတော့အဲ့ဒီအဆိုးအရှိရပါတော့ဒီ stimulus check ကိုစောင့်ရအောင်နောက်တစ်ခုကတော့ဒီ employment shop ကိုပေါ့နော် online ကနေ
ညီမတွေဘွားမိတ်ဆက်တင်ကြသား co-creator highways ကလည်းဒေရရည်သူအလုပ်လုပ်ရတဲ့စိန်ခေါ်မှုအားသာချက်အားနည်းချက်တွေနဲ့အတူနေ့စဉ်လူမှုဘွားအပြောင်းလဲတွေကိုအခုလိုပြောပြပါတယ
်အခုကတော့မနေ့ကတော့ပဲဟို Oregon ကနေအဆိုးရေမှုကနေပြီးတော့ executive order ထောက်လိုက်တယ်ထောက်လိုက်တာကကြတော့အကုန်လုံးမလို့အဖက်နဲ့ပြင်မထွက်ရဘူးပေါ့နော်ဖတ်တယ်ဆိုလို့ရှင်လည်းတကယ်ဟိုပေါ့အရေးကြီးရဲ့အခြေအနေပေါ့ဆေးရုံစီပေကန်တို့ဟိုဈေးသွားဝယ်တာတို့ဘန်အောင်သွားတာတို့အဲ့လိုမျိုးတကယ်အရေးတကြီးပေါ့အခြေအနေကြောက်မှာပဲထွက်ကမယ်လို့သူကအဲ့လိုစားထုတ်လိုက်တာပေါ့နော်ထုတ်ပြီးတော့အမနည်းရပဲ effective immediately ဆိုပြီးတော့စားထုတ်လိုက်တယ်အာတကယ်လို့သွားတာဟိုတွေ့လို့ရှင် immediate danger to public health ဆိုပြီးတော့ဟိုပြောမယ်ဆိုလို့ရှင်တော့နည်းနည်းတော့အခက်အခဲတာဖြစ်တယ်ခက်ခဲဖြစ်တာဆိုတော့ပြန်ပြီးပါတော့လို့ရှင်လေကိုကိုကိုသွားတဲ့နေရာတော့မရတော့ဥမာစားတော့ဆိုင်ကောင်းတယ်ဆိုလို့ရှင်လေသူကထိုင်ပြီးတော့စားတော့ခွင့်မပေးရတော့ကြောင့်မလို့တဲ့နေရာပေါ့နော်လူတွေနဲ့ရောနှောင်းပြီးတော့ထိုင်လို့ရနေရာမဟုတ်တဲ့နေရာတစ်ခုမှပါစားရတာပေါ့ဆိုတော့အဲ့ဒီဟာလေးရဲ့ကက်ကက်ရှိရဲ့နောက်ပြီးတော့ဟိုဈေးဆိုင်တွေမှာစူပါမားကတ်တွေမှာပေါက်ရလို့ရှင်လေကိုကိုလိုချင်တဲ့ဟာမရှိဘူးအဲ့ဒီကက်ကက်လေးရောရှိရတယ
်အခုချိန်ထိကတော့ကဘာတဝန်းဒီယောဂါကူးစက်ခံရမှုကနေပြန်သက်သာလာသူကတော့13,000ကျော်ရှိနေပါပြီ။ဒါပေမဲ့လို့အမေရိကန်ပြည်ထောင်စုအပါအဝင်မြန်မာနဲ့နိုင်ငံတော်များများမှာတော့ COVID-19 ရောဂါအရေးပေါ်ကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုအင်တိုက်အားတိုက်ဆောင်ရွက်နေကြရတဲ့အခြေအနေဖြစ်ပါတယ်ရှင်။ကျွန်မစုမော်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။